မျိုးတုံးပြောက်ကွယ်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတပန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတယ်ဆိုတာနဲ့ဘလို့ကာကွယ်နိုင်နေဆိုတော့ကိုဒီတစ်ပတ်မှာပြောပြပါမယ်လက်ရှိကမ္ဘာပေါ်မှာအပင်နဲ့သရဝမျိုးစိတ်ပေါင်း8တန်းရှိနေပြီးလူရည်ရဲ့အပြုတ်မှုကြောင့်မျိုးတုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတပန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ကြိမ်မြောက် IPBS ဇီဝမျိုးကွဲနဲ့ဂေယဆနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးလိုက်ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့အပင်နဲ့သရဝမျိုးစိတ်တွေအခုလိုအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးသားတဲ့စာမျက်နှာ1800ပါအရှင်ခံစားမှာဖော်ပြထားတာပါမျိုးတုံးမဲ့နှုံးကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10တန်းလောက်ကနေရှင်းရင်အစပေါင်းထောင်ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာကိုပါညဉ့်ဉန်းစေတဲ့ဆွန့်ပစ်ပစ္စည်းတွေကိုလက်လွတ်စပယ်လွှင့်ပစ်တာငါးအလွန်ကျွံဖန်းတာတရားမဲ့တိုက်ခုတ်တာစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးတွေအတွက်ညီရာချက်ထွင်တာတွေလို့လူသားတွေရဲ့လူရကြောင့်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေသရဝါတွေနဲ့မကပဲသူတို့ရဲ့ဇီဝဂေဟစနစ်တွေပင်နဲ့သမုဒ္ဒရာနဲ့မြေပြင်တွေဝေဟင်တွေအပါအဝင်သဘာဝပတ်ဝန်းကျင်ကိုပါဆုပ်ယုပ်ပျက်စီးလာနေတာဖြစ်ပြီးသဘာဝတောရိုင်းတရိษံနဲ့အပင်တွေမျိုးတုံးမဲ့အန္တရာယ်ကာကွယ်ရေးကိုချက်ချင်းအရေးယူလှုပ်ဆောင်ဖို့ IPBS အကြီးအကဲ Robert Watson က
We've lost much of our native forest, much of our.
ကျွန်တော်တို့ရဲ့ဌာနေတစ်တော်တွေစိတ်မြေတွေပြုံတီးပျောက်ကွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တက်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီပြဿနာကိုဥရုယာသည်ပြဿနာနီးတူအရေးတကြီးရှေ့တန်းတင်ဖြေရှင်းဖို့လိုပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတက်တက်မဟုတ်ပဲဇီဝရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူကျင့်ဝတ်နဲ့တိတ်ခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့ဂုချက်ချင်းအေးအေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ
။တက္ကသိုလ်1900လောက်ကစပြီးကမ္ဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းနေရင်းနေသရဝမျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ကွယ်ခဲ့ရတယ်လို့ရင်းနေသရဝ3ပုံ2ပုံကျော်ဟာလည်းမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာရှဒေသတစ်လောမှာမျိုးတုံးပြောက်ကွယ်လို့နီးမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေတာမှာပြက်ကွယ်လူမျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံထဲမှာတင်မျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘာဝတောရိုင်းထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အခုလိုအပင်တွေသရဝါတွေမျိုးတုံးကွယ်ပြောက်မယ်အန်ဒီယကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေထိုင်တဲ့ရေမြေလေအနေထားတွေမပြောက်ကွယ်အောင်လူတွေကပဲလုံဆောင်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးဂျီကပြောပါတယ
်အဓိကကတော့တရားရင်းနှီးချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေကိုမပြောက်ပြဲဘူးဆိုလို့ရှိရင်တရားရင်းဆက်လက်တည်ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ကသဘာဝရဲ့သဘောတရားအရာပြောက်ကွယ်သွားမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့တဘာပေါင်းကြီးအင်ဂျင်နီယာတွေဒုက္ခပေးတာဇီဝပေးတာပညာရှင်တွေသူတို့အားလုံးကတကယ်တကယ်တော့သူတို့ကိုအပိုင်းစီတယောက်ချင်းတယောက်ချင်းကလည်းတဘာပေါင်းကြီးထင်းထင်းမှလိုအပ်တာပါပဲအဲ့ဒါနဲ့ပူပေါင်းပြီးတော့ရေတို့မရှိမနဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ
်ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံးလိုက်မျိုးတုံးနဲ့အန္တရာယ်ကိုဖြေရှင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆမတန်ထုတ်ပြီးသုံးနေကြသလိုရေကြိုးရေတွေမှာဆန်းငံရေတွေဝင်နေပြီးမြေပေါ်ရေတွေကလည်းလုပ်ငန်းကြောင်အပါဝင်အကြောင်းအမျိုးမျိုးကြောင့်ညဉ့်ညမ်းနေတဲ့အတွက်တောက်သုံးရေပြဿနာရှိလာနိုင်တယ်လို့ပြောပါတယ်။
လူကြီးရလည်းများလာတယ်။တောက်ရီသုံးရီရဲ့လိုအပ်ချက်ကလည်းများလာတယ်။အလွယ်တကူမြစ်တီချောင်းရဲ့ရီတွေကိုမရတဲ့အခါမှာမြေအောက်ရီတွေထွက်ထဲသုံးရီ။မြေအောက်ရီကဘာနဲ့တူလဲဆိုဘန်ဒိုက်ထဲကနေငွေကိုထုတ်သုံးတယ်လို့ပဲဆိုထားတယ်ငွေကို။အဲ့ဒီအခါမှာမြေကျွမ်းသာဖြစ်နေဒါလည်းမကသေးဘူး။ရန်ကုန်မြို့မှာတော့မှအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတော့မှဆန်းငံရီစိတ်ဝင်ခြင်းဖြစ်နေတယ်။ရီကြိုးကသဘာဝပြက်သွားတာပေါ့နော်။ရာတွေကလည်းပူပြင်းတဲ့အကြောင်းလည်းမြစ်တီချောင်းတွေကလည်းခန့်လာတယ်။ ချီးတဲ့မြစ်တွေချောင်းတွေထဲမှာလည်းစီးပွားရေးလုပ်ငန်းတွေကမျိုးမျိုးများလာတော့အဲ့ဒီအမြင့်အကျေးတွေကလည်းဒီတိုင်းပဲစွန့်ချလိုက်တယ်လူတွေကအရင်ကစိတ်ချချင်းနဲ့တောက်တိုင်နဲ့ရေတွေကမတောက်နိုင်တော့တောက်တော့လေအငြင်းတွေဖြစ်နေတော့ရေကတချီးချင်းတချီးချင်းရှားလာတယ်အဲ့တော့ရေအရင်အမြစ်ကိုလည်းထိန်းသိမ်းရမယ်ရေအရေးအတွက်ကိုလည်းထိန်းသိမ်းရမယ်အေးရဝင်းကြီးဆိုတော့အရင်နဲ့မတူတော့တာလို့ရေးသိပါလားရိုးရိုးရက်ွက်ထဲမှာရေပိုက်ကလေးကရေစိမ့်ပေါက်နေတာအစရေစိမ့်ပေါက်တာလေးကတနည်းနဲ့မှတခါလေးနေဘာလို့များတာဖြစ်သွားလဲအဲ့ဒီရေတွေကအလကားရေတွေဖြစ်သွားတာလေအဲ့လိုမျိုးဖြစ်နေတော့ဖက်ဖက်ကနေပြီးတော့စစ်စစ်စီစီနဲ့လုံးမှာပဲရေရှားပြီးပြဿနာဖြစ်တာလူတွေငှက်ကြတာကြီးကြောက်ခရင်ဖြစ်ရတာရင်ဖြစ်ရတာအဲ့မျိုးတွေမဖြစ်မှန်း
ဒါအပြင်ရေမြေတောတောင်တွေကိုအရေးတကြီးထိမ့်သိမ့်ချရည်အတွက်ပြည်သူတွေကိုအသိပညာဖြန့်ဖြူးပေးဖို့ဂရုတစိုက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
။ဟိုငါးတွေပါတွေကိုအပေါင်းသစီကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတောင်းရမယ်အပေါင်းသစီမျိုးကိုငါဖမ်းလို့ငါယူသွားတယ်ဆိုရင်ဒါကအရန်ကိုပညာပေးပိုင်းမှာအားနည်းနေတာပေါ့နော်။ဓာတုပစ္စည်းတွေကိုမတုံးဆွဲတဲ့နဲ့အတိုင်းအတာနဲ့လေရရနေဒီမှာတုံးဆက်လိုက်လို့ရှိနေတာတော်တော်ပါးဖြစ်နေတာပဲလေတစ်ခုနဲ့တစ်ခုကကိဟာစစ်တဲ့ဆက်ဆက်နေတယ်ပထမပြီးမှအဲ့လိုရအရန်အခုချိန်မှာအားနေနေတဲ့ခံကြတော့တောင်းသူနဲ့ဝင်းကြီးရဲ့သမားနဲ့အကုန်လေးချာမှာသူတို့မှလိုချင်တိချင်တင်သားသွားနေရမှာမတည်ဘူးဖြစ်နေတယ်အဲ့ဒီခါနည်းနည်းကွာဟမှုရှိနေတာပေါ့နော်ဥပမာတောင်းသူတွေမှာတော့ပိုးသက်စီကိုသူတို့တုံးရင် AC ကတကယ်လို့အရေးပြားတဲ့ဝင်သွားလို့ရှိရင်ပြဿနာဖြစ်တော့မတိလို့တည်သွားတာမျိုးလည်းရှိတတ်တာပေါ့နော်။ဒါရဲ့လက်တွေ့အဖြစ်တွေပေါ့။အဲ့တော့ပညာပေးပိုင်းနဲ့လို့ရတယ်။ပညာပေးဆိုရင်ဒီတိုင်းပြည့်လို့မရဘူး။ဌာနကိုရှိနေရမယ်ပေါ့နော်။အစိုးရပဲဦးစီးရမှာပဲ။သူကပုံမှန်ချင်းချင်းနဲ့ပတ်သက်လဲအစိုးရကလည်းပညာပေးဌာနကိုရှိနေရမယ်လို့ဒါကိုအမြဲတမ်းလုပ်နေရမယ်။ဒါပညာပေးဘတ်ဂျက်ကိုထားထားရမယ်။နောက်တစ်ပိုင်းကတကယ်လို့ဖောက်ချင်ရင်လည်းထိရောက်စွာအရေးယူမှုပေါ့နော်။ဒီတရားဥပဒေမှန်တိုင်းကလိုက်ဖို့လို့ရတယ်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနယ်နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်။